မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သက်ပိတ်ပင်ခံရဆဲပဲလို့လူခွေရေးဆောင်ကြည့်သူတွေကပြောပါတယ်2019ခုနှစ်အတွင်းဆနပြပွဲတွေရှိနေပေမဲ့လည်းငြိမ်းချမ်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအဟံတားဖြစ်စေတဲ့ဥပဒေတွေအခုထိရှိနေသေးတာကိုထောက်ပြကြပါတယ်ဒီအကြောင်း VOA သတင်းတောက်မေခါကပြောပြပါမယ်ခင်ဗျာ
လက်ရှိပြည်သူအစိုးရလိုခေါ်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တိုးတက်လာမယ်လို့တက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးလေလာစောင့်ကြည့်သူတွေကတုံ့တက်ခဲ့ကြပေမဲ့တကယ်လက်တွေ့မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာထင်သလောက်တိုးတက်လာတာမရှိဘူးလို့အတန်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကသူတည်တနာမှုကိုပြည့်ဖြိုးအောင်ကပြောပါတယ်
အဲ့မင်းရေးစုစီဆိုတဲ့သဘောတရားကကျွန်တော်တို့ရဲ့နိုင်ငံသားတယောက်ချင်းလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုမှာကျွန်တော်တို့ထောက်ခံပြီးဖြစ်စေစံရင်းကံွက်ပြီးဖြစ်စေကျွန်တော်ဒီဥပဒေအကာအကွယ်ပေးထားမယ်ခင်ဗျ။အာကျွန်တော်တို့ဆန္ဒပြသူတွေရဲ့ဒီလုံခြုံရေးအပြင်ဒီဆန္ဒပြနေအချိန်ချင်းမှာလည်းကျွန်တော်တို့ကာကွယ်ပေးနိုင်အောင်လားဒါပေမဲ့ရခုဥပဒေအလုံးမဟုတ်ဘူး။သူတို့ဆန္ဒပြတဲ့19တင်နဲ့ခုနှစ်ချက်ပြောင်းရင်းပြင်နေအဲ့လိုဆိုတော့ကျွန်တော်တို့ဒီဥပဒေကဘာဖြစ်လဲဆိုလို့ရှိရင်ဒီဆက်ဆံရေးဒီဒီရေတို့ဒီအုပ်ချုပ်ရေးနေရလူတွေကသူတို့မကျင်နဲ့မကျင်ရလို့လူတလူပြန်ဖုံဖော်နေတဲ့အခြေအနေမျိုးဖြစ်တာပေါ့
တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ကကိုရဲမျိုးဟိန်ကတော့ဒီမိုကရေစီအသွင်ကူးပြောင်းဖို့လုပ်နေတဲ့နိုင်ငံတစ်ခုအနေနဲ့ဒီအခြေအနေကအနေရရှိတဲ့အခြေအနေတစ်ခုဖြစ်တာကြောင့်လွတ်လပ်စွာထုတ်ဖော်ခွင့်ကန့်တတ်တာတွေကိုလျှော့ဖို့နဲ့နိုင်ငံရေးအကျိုးစီးပွားအတွက်အသုံးချတာတွေကိုရပ်တန့်ဖို့ထောက်ပြပြောဆိုလိုက်ပါတယ်
အများပြည်သူတွေလွတ်လပ်စွာထုတ်ပေါ်ပြောဆိုတိုင်းတွင်ပလက်ဖောင်းကိုကျွန်တော်တို့ကချဲ့ပေးဖို့တူတယ်လို့မြင်ပါတယ်လွတ်လပ်စွာထုတ်ပေါ်ပြောဆိုတိုင်းတွင်ပလက်ဖောင်းကိုမချဲ့ဘဲနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုတိုင်းတွင်ဆိုတာကိုကိုယ့်ရဲ့နိုင်ငံရေးအချိုးကြီးွားတွေအတွက်ပဲကျွန်တော်တို့ကသုံးမယ်ဆိုရင်ဒီဒီမိုကရေစီအပြင်ကူးပြောင်းတဲ့နိုင်ငံတွေမှာ MA ရှိတယ်လို့ကျွန်တော်တို့လည်းမြင်ပါတယ်ကိုယ့်ရဲ့နိုင်ငံရေးအချိုးကြီးွားမြင့်မှုအတွက်ကိုဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုတိုင်းတွင်ပလက်ဖောင်းတွေကိုသုံးမယ်ဆိုရင်ဘယ်တက်ကပဲသုံးတော့အဲ့ဒါ MA ရှိတယ်နောက်တစ်ခုကကိုယ်ဝင်တို့ကအဲ့ဒီ platform တွေကတစ်ဆင့်တစ်ခါနဲ့တစ်ခါကြားရဲမှာနိုင်ငံရေးတိုက်ပွဲတွေပေါ့နိုင်ငံရေးဆက်လက်တိုက်နေတဲ့ဟာမျိုးတွေဖြစ်လာတဲ့ဆိုရင်ပို့ပြီးတော့အနေရှိရမယ်လို့ကျွန်တော်ကယူပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခဲ့လို့တရားရင်ဆိုင်နေရတဲ့ဥပဒေပညာရှင်တဦးဖြစ်တဲ့ရှေ့နေဦးကြည်မြင့်ကတော့မြန်မာနိုင်ငံမှာတည်ဆဲဥပဒေအချို့ကိုမတရားဖိနှိပ်ဖို့အတွက်ရည်ရွယ်အသုံးချနေတာကြောင့်လွတ်လပ်စွာထုတ်ဖော်ခွင့်အကန့်အသတ်ခံနေရတယ်လို့ဝေဖန်လိုက်ပါတယ်
ကိုယ်တိုင်ခံနေရတာဗျာအဲသဘောတရားပြောနေတာမဟုတ်ဘူးလွတ်လပ်စွာတဲ့မှာတက်လူမျိုးစုတွေချင်းချောက်ခံရတယ်နောက်တခါလူသမားတွေချင်းချောက်ခံရတယ်ចောင်းသားတွေချုပ်ချောက်ခံရတယ်ဆရာတွေချင်းချောက်ခံရတယ်နော်ဝန်ထမ်းတွေချင်းချောက်ခံရတယ်အားလုံးဟာနော်စစ်တပ်ကချင်းချောက်တာတမျိုးစစ်တပ်ကတော့ပို့ဆိုးတော့ဗောဗျာသူကတော့တန်းဘုဒ္ဓကကူးဆိုင်တာမဟုတ်ဘူးနော်ဒါနဲ့အစိုးရကလည်းအဲ့လိုဦးသိန်းစင်အစိုးရတဲ့ပုံမတိုးတက်လာတဲ့လက္ခဏာမတွေ့ရဘူးဗျာအဲ့ညာမှာတော့အဲ့လိုကြည့်တော်မလို့ချင်းချောက်ခန်းနေရအမှန်ပဲလို့ကျွန်တော်ဒါတော့အတိပြုပါတယ်ဗျာ
အတန်ဖွဲ့ရဲ့စမ်းစစ်ချက်အရ2019ခုနှစ်အတွင်းမှာဆန္ဒပြပွဲပေါင်း300ကျော်ရှိခဲ့ပြီးအဲ့ဒီတည်းကအမျိုးသားရေးဝါဒလှုံ့ဆော်ဆန္ဒပြပွဲအစိုးရထောက်ခံပွဲတက်မတော်ထောက်ခံပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒပြပွဲတွေအတော်များများဟာအုပ်ချုပ်ရေးရန်နေရာရဲ့မျက်နှာသာအပေးခံရတဲ့ဆန္ဒပြပွဲတွေဖြစ်ကြောင်းဖော်ပြထားပါတယ်။ငိမ့်စုစီဥပဒေနဲ့တရားစွဲခံရတဲ့အမှုပေါင်းကတော့ဆက်နှမှုရှိခဲ့ပြီးတရားစွဲခံရသူကအယောက်60နီးပါးရှိကအဲ့ဒီထဲမှာတက်ကြွလှုပ်ရှားသူအယောက်50နီးပါးနဲ့ចောင်းသား9ဦးတို့ပါဝင်တယ်လို့ဆိုပါတယ်ရှင်။